မနက်ငယ်မှာရိုဟင်ဂျာလက်တော်ကိုယ်စားလှယ်လောင်တုံးဦးရဲ့အမိစည်းရင်းကိုပြီးထောင်စုရွေးကောက်ပွဲကော်မရှင်ကပယ်ချလိုက်တဲ့ဟာတရားမဝင်ဘူးလို့ပြပအခြေဆိုင်အာရကန်ရိုဟင်ဂျာယူနီယံရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာဝါကာဦးတင်ကပြောပါတယ်။ဒါအပြင်2005ရွေးကောက်ပွဲမှာမန်ဒကယ်လွတ်လပ်ပြီးတရားမျှတဖို့အတွက်ဆိုရင်အားလုံးတန်းတူမဲပေးပိုင်ခွင့်ရဖို့အရေးကြီးတယ်လို့လည်းဆိုပါတ င်းတင်သွင်းထားတဲ့ရိုဟင်ဂျာကိုယ်စားလှယ်လောင်း၃ကိုရွေးကောက်ပွဲကော်မရှင်ကပယ်ချလိုက်တယ်ဆိုပြီးဥရောပအခြေဆိုင်ရိုဟင်ဂျာအဖွဲ့အစည်း၁၁ဖွဲ့ကဩဂုတ်လ28ရက်နေ့ကကြေညာချက်ထုတ်ပြန်ကန့်ကွက်ထားပါတယ်။ဒါနဲ့ပတ်သက်ပြီးပြည်ပအခြေဆိုင် African Rohingya Union ARU ရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာဝက်ကော့ဦးတင်ကလည်းသူ့ရဲ့သဘောထားအမြင်ကိုအခုလိုပြောပါတယ်
။အခုဒေတာကန်တိုင်းဒါရိုဟင်ဂျာကိုယ်စားလှယ်ကန်ဒီဒိတ်တွေကိုမြန်မာဆိုရက2015ရွေးကောက်ပွဲမှာပါဝင်ခွင့်ရှင်ပြိုင်ခွင့်မပေးရဟာတရားမဝင်ပါအဲ့ဒါဟာနိုင်ငံတကာဥပဒေနဲ့မြန်မာဥပဒေနဲ့လည်းမကိုက်ပါစမ်းကြည့်ပါလေဒေတာကန်တိုင်းဒါရိုဟင်ဂျာလူမျိုးတွေကိုလည်းယူကောက်ဝဲမှာမေးစံတာပေးခွင့်မပေးတော့ဘူးဆိုတာကျွန်တော်တို့ကြားပါတယ်မြန်မာနိုင်ငံရဲ့စီတီဇန်ဒေတာကန်တိုင်းဒါဖြစ်တဲ့ရိုဟင်ဂျာလူမျိုးတွေဟာလူလေးရဲ့ချင်းကတည်းကယူကောက်ဝဲတိုင်းမှာချင်းတိုင်းခွင့်မေးစံတာပေးခွင့်ရှိခဲ့ပါတယ်ယူကောက်ဝဲအားလုံးမှာပြီးခဲ့တဲ့2010 election မှာလည်းအချိန်ပြန်ခွင့်မေဆန်တပ်ခွင့်ကိုရှိခဲ့ပါတယ
်ဟုတ်ကဲ့အခုလိုမျိုးသူတို့ကိုပယ်ချလိုက်တဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုပြန်ပြီးပြင်ဖို့ဥရောပရိုဟင်ဂျာဖွဲ့စည်းတွေကတောင်းဆိုထားပါတယ်အဲ့တော့သူတို့အနေနဲ့ဘာကြောင့်ရွေးကောက်ပွဲမှာဝင်ခွင့်ရသင့်တယ်လို့ဒေါက်တာဝါကဦးတင်ထင်ပါလဲရှင
်သူတို့ပါဝင်ခွင့်ရသင့်တယ်ဘာဖြစ်လို့ဆိုတော့သူတို့ကသူတို့မိဘတွေသူတို့ရဲ့ generation ရာစုနဲ့နေပြောမြန်မာပြည်မှာနေရာတိုင်းရင်းသားဒေသခံတိုင်းရင်းသားသူတို့မိဘလည်းဒေသခံတိုင်းရင်းသားသူတို့ကအရင်လဲသူတို့ပါလီမန်မင်ဘာဖြစ်ခဲ့ပါတယ်အခုချက်ချင်းဘလို့လို့ပါလီမန်မင်ဘာဖြစ်နေနိုင်ငံသားမဖြစ်ပါမလဲသူတို့ကိုအစီအမံမပြုပါမလဲမြန်မာနိုင်ငံရဲ့တိုင်းရင်းသားတယောက်သူတို့မှာတိုင်းရင်းသားကတ်လည်းရှိတယ်ပင်ကတ်လည်းရှိတယ်အဲ့ဒီလူတွေကတိုင်းရင်းသားတယောက်ဟာမြန်မာနိုင်ငံမှာရွေးကောက်ပွဲမှာပါဝင်ခွင့်ရှင်ပြိုင်ခွင့်အခွင့်အရေး 100% ရှိရပါမ
ယ်။မြန်မာနိုင်ငံမှာတော့ရိုဟင်ဂျာတိုင်းရင်းသားမရှိဘူးလို့အစိုးရကပြက်ပြက်သားသားပြောကြားထားပါတယ်။ဥရောပအခြေစိုက်ရိုဟင်ဂျာအဖွဲ့အစည်း၁၁ဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့ဥရွှေမောင်း1990ရွေးကောက်ပွဲမှာရွေးကောက်တင်မြောက်ခံခဲ့ရတဲ့ဦးကျော်မင်းနဲ့ရန်ကုန်စစ်မှုတပ်ကသူចောင်းကဘွဲရခဲ့တဲ့ဦးအဘူတဟာရု၃ဦးအမည်စင်းကိုရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့တယ်လို့ဖော်ပြထားပါတယ်။ဥရွှေမောင်းဟာဆိုရင်2010ရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ကနေကြံ့ခိုင်ဖွံ့ဖြိုးရေးပါတီဝင်အနေနဲ့အနိုင်ရခဲ့ပြီးတည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်၄နှစ်ကျော်တာဝန်ယူခဲ့သူဖြစ်ပါတယ်။ဒါပေမဲ့သူ့ကိုမွေးဖွားတဲ့အချိန်မှာသူ့ရဲ့မိဘတွေဟာနိုင်ငံသားတွေမဟုတ်ကြဘူးဆိုတဲ့အချက်နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလာမယ့်ရွေးကောက်ပွဲမှာဝင်ရွေးခွင့်မရှိဘူးလို့ပယ်ချခဲ့တာဖြစ်ပါတယ်ရှင်။